စကိုင်းတိုင်းပလဲမြို့နယ်နဲ့မန္တလေးတိုင်းမိုးကုံမြို့တွေမှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တို့ကြားမနေ့နိုဝင်ဘာလ15ရက်နေ့ကတိုက်ခိုက်မှုတွေရှိခဲ့ပါတယ်။ပလဲနဲ့မိုးကုံမှာတိုက်ခိုက်မှုတွေဖြစ်ခဲ့တယ်ဆိုတာကိုစစ်ကောင်စီဘက်ကအတည်ပြုပေမဲ့ထိခိုက်ဒဏ်ရာရမှုမရှိဘူးလို့ VOA ကိုပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင်
။စကိုင်းတိုင်းပလဲမြို့နယ်ထဲမှာစစ်တပ်ရင်နန်းကိုဒေသခံကာကွယ်ရေးအဖွဲ့တွေကနိုမာလာ15ရက်တရင်လာနေမှာမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။၃ချိန်ထက်မနည်းတိုက်ခိုက်ခဲ့တယ်လို့ပလဲမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ PPDF ခေါင်းဆောင်တူဖြစ်တဲ့ကိုနဂါကအခုလိုပြောပါတယ်
။၉နာရီလောက်ဖြစ်တာကတော့ဒီကျွန်တော်တို့ပလဲမြို့နယ်တွေကဒီကြောက်စလင်းတောင်ဆိုတာရှိတယ်။ကြောက်စလင်းတောင်အစင်းမှာမြစ်ကြတရာနားမှာအဲဒီဒေတာမိုင်းတွဲထားတဲ့ဟာကိုသူတို့ကဒီအောင်မရှင်းလင်းဖို့ကြိုးစားနေတော့မှခွဲချလိုက်။အဲ့ဒါကတည်းကပေါ့ဆယ်နှစ်နာရီမှကြတော့ငကမတောင်ရဲ့ဒီကအနောက်ဘက်နားလောက်မှာကြောက်ပုံခွေနားအရောက်မှာဒီကောင်လေးကရင်းနှီးရဲ့ရှေ့သေးဘွဲတွေတက်လာတော့ကျွန်တော်တို့ကအဝေးကနေမိုင်းတစ်လုံးခွဲပြီးလှန့်ထုတ်လိုက်တော့အဲ့ဒီမှာကျွန်တော်တို့ကအတင်းသူတို့ဆင်းနိုင်ချေရှိတဲ့နေရာတွေကိုတိုင်မိုင်းတွေထောင်းထားတာအဲ့မှာတိုင်မိုင်း6လုံးတိုင်မိုင်းခွန်းထဲမှာရင်ဒီကောင်ကြီးအပေါ်ကနေတော့မျက်နှာထိတာနောက်တည်ဖြစ်တာကကြတော့ဒီကန်းတော်ရွာရဲ့အရှိဘဏ္ဍာမှာတက်ကန်လန်းခွဲရဲ့အနာမှာပေါ့ဒီတော့တွေထဲမှာဖြန့်ပြီးတော့တိုင်မိုင်းတို့ဆွဲမိုင်းတို့ဆင်းထားတယ်။အမေကလည်းစစ်ကောင်စီတပ်ဖွဲ့ဝင်6ယောက်ကအဲ့တိုင်းဒီမိုင်းခွန်းတွေကိုရောက်လာတဲ့အချိန်မှာဆွဲချလိုက်တာတတိယအချီကစတုတ္ထအချိန်မှာတတိယကုန်းလန်းခွဲနဲ့အုံနောက်လန်းခွဲကြမှာမိုင်းက14လုံးကျော်တပ်ဖွဲ့ဆိုင်ကြောင်းက4လုံးပေါ့အဲ့ဒါကတော့ကားရန်တွေပါခွဲချလိုက်တာကားငါးစီးထိတယ်3စီးကတော့သူတို့မနေ့ကတွဲသွားတယ်2စီးကဒီနေ့ထိကိုတွဲမသွားနိုင်ဘူး။
ဒီတိုက်ခိုက်မှုတွေအတွင်းသူတို့ဘက်ကအနေအချင်းပဲထိခိုက်ခဲ့ပေမဲ့စစ်ကောင်စီဘက်က10ခန်းန်းကျခဲ့ပုံရတယ်လို့ပြောပါတယ်။ဒါပေမဲ့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ပလဲမြို့နယ်ထဲမှာတိုက်ပွဲတွေဖြစ်တယ်ဆိုတာအတည်ပြုပေမဲ့စစ်တပ်ဘက်ကသေဆုံးမှုမရှိဘူးလို့ပြောပါတယ်
။ပလဲမှာတော့တန်းစိစေနောက်ဆံဘောကွေရွာနောက်ကောင်တဲ့မီတာ၄ကျောင်းလောက်မှာတော့အဲ့ဒီမှာတော့ PDF နဲ့တော့ KIA တို့ပဲသိရတယ်။ KIA 20လောက်နဲ့ပြစ်ခတ်တာတော့ရှိတယ်။ထိခိုက်ဒဏ်ရာမှုတော့မရှိဘူး။ဒီဟိုဘက်ခင်ဦးဘက်မှာဖြစ်ခဲ့တာရှိတယ်။မွန်ကောရွာအနီးမှာတော့ခင်ဦးဘက်မှာဖြစ်ခဲ့တာရှိတယ်။ဒီမှာတော့လက်လုံစိန်ကျောင်းတို့တို့စီကတနတ်တွေကြားလိုက်တာရှိတယ်။အဲ့ဖြစ်စဉ်တစ်ခုပဲရှိတယ်
။မုံရွာပခုတ်ကူရောခံကောတို့ဘက်မှာစစ်ကောင်စီတပ်အင်အား900လောက်နိုဝင်ဘာဒုတိယဘက်လောက်ကစပြီးပလဲမြို့နယ်ဘက်မှာစစ်အင်အားဖြည့်နေတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုစကိုင်းတိုင်းထဲမှာတိုက်ခိုက်မှုတွေရှိခဲ့တယ်လို့မန္တလေးတိုင်းကမိုးကုတ်မြို့မှာလည်းမနေ့နိုဝင်ဘာ15ရက်နေ့ကတိုက်ခိုက်မှုတွေရှိခဲ့ပါတယ်။မိုးကုတ်မြို့အထက်ကတည်အနီးနဲ့မိုးကုတ်ရဲစခန်းအနီးနှစ်နေရာမှာဗရမျာမြေ PDF အဖွဲ့ကဘုံခွဲတက်ခတ်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့မိုးကုတ်မြို့တွင်ပြစ်ခတ်မှုအခြေအနေနဲ့ပတ်သက်လို့အခုလိုပြောပါတယ်
။မိုးကုတ်ဘက်မှာတော့ကျွန်တော်ဟိုကစုပ်ရွာနားလေးမှာတော့အင်အား30လောက်နဲ့ကျွန်တော်ညနေပိုင်းမှာထိကြိတ်မှုဖြစ်တာတော့ရှိတယ်။ထိကြိတ်မှုတော့မရှိပါဘူး။
မနေ့တုန်းကမြို့ထဲမှာပြစ်ခတ်တက်ခိုက်တံတွေကြားရပေမဲ့ဒီကနေ့အင်္ဂါနေ့မှာတော့မိုးကုတ်မြို့မှာအခြေအနေတည်ငြိမ်နေတယ်လို့ဒေသခံတွေကပြောပါရခင်ဗျာ